ာရှင်များခင်ဗျာမြန်မာနိုင်ငံမှာလူခွင့်ရေးချင်းတွေဟာစိုးရိမ်စရာတွေရှိနေတဲ့ဖြစ်တာကြောင့်ကုလသမဂ္ဂကဆုံးသက်ချက်တည်းချမှတ်တင်တယ်ဆိုပြီးဒီတစ်ပတ်ထဲမှာပဲကုလသမဂ္ဂလူခွင့်ရေးကောင်စီမှာတိုက်တွန်းတဲ့တန်တွေကြားပါတယ်တကယ်ဆိုရင်အရသာစိုးရတက်လာတဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးခြားဆုံးသက်ချက်ကောင်မချပြပါဘူးဒါပေမဲ့အခုလိုနိုင်ငံတကာကြောပြန်အာယုံဆိုင်လာနေတာဘာကြောင့်လဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ရည်ရွယ်ထားပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပြင်နေဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့ရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ဒီညီညာချင်းညီမအဖွဲ့ကဒီဒါရိုက်တာဖြစ်တဲ့ဟိုအောင်မျိုးမင်းကိုမေးချင်ပါတယ်။ဟိုအောင်မျိုးမင်းကတော့အခုဒီလူခွေလှူရှာမှုတွေမှာလည်းဥဆောင်ပြီးရဲ့လုပ်နေတဲ့ပုံကဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံကလူခွေအခြေအနေဟာဒီအရေးစိတ်ဆိုးရလက်ထက်တွေတော့လို့ပဲပြန်ပြီးတော့အနီးကစောင့်ကြည့်ဖို့လိုနေပြီလားဒီကုလသမဂ္ဂအနေနဲ့ဆုံးဖြတ်ချက်တရားချဖို့တိုက်တွန်းနေကြရတာရောဟိုနေအပေါ်မှာရောဥအောင်မျိုးမင်းအနေနဲ့သဘောတူပါလားခင်ဗျ
ကျွန်တော်တို့ဒီအရသာဆိုးရတက်လာတဲ့နောက်ပိုင်းမှာနိုင်ငံတကာကလူခွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထိရှော့မှုတွေလှုပ်ဆောင်လာတာရှိခဲ့ပါတယ်ဒါတွေကတော့ဘာကြောင့်လဲဆိုတော့နိုင်ငံကြီးကျင်းသားတွေပြန်လွတ်ပြီးတဲ့ကိစ္စတွေနောက်တစ်ခါမှကျွန်တော်တို့ဒီတချို့သောဖိနှိပ်တဲ့ဥတွေပြည်ပြည်ကြောင်းလေးအောင်လှုပ်ဆောင်တာတွေကြောင့်လို့မနစ်ကဆိုလို့ရှိရင်ကျွန်တော်တို့နယူးယောက်မှာရှိတဲ့ဒီကုလသမဂ္ဂရဲ့လုံခြုံရေးအထူးကြီးနီလာခံမှာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နေပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုတင်အောင်မတင်ခဲ့ပါဘူး။ဒါပေမဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ UC နဲ့ပတ်သက်ပြီးတော့ဒီပြန်ပြီးတော့အာရုံစိုက်တဲ့အဖြစ်အပျက်နှစ်ခုတော့ရှိလာတာပေါ့နော်။ဒါကတော့အားလုံးပြည်ရဲ့အတိုင်းပါပဲ။ဒီခိုင်ပြည်နယ်မှာဒီအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒါကိုပြန်ပြီးတော့ဖြေရှင်းနိုင်မှုအတွက်ကျေးရှင်းတဲ့စစ်စင်ရေးတွေမှာလူခွင့်ကြီးချုပ်ဖောက်မှုတွေဆူဆူဝါးဝါဖြစ်ခဲ့တယ်ဆိုတော့အတန်နေပူချေခဲ့ပါတယ်။တရားဥပဒေစိုးမိုးကြီးလှုပ်ဆောင်တဲ့နေရာမှာလူသားထက်ပူပြီးတော့အင်အားကိုအသုံးချတယ်ဆိုတော့အတန်လေးတွေကျွန်တော်တို့ကြားခဲ့ရတယ်။အဲ့ဒါကနိုင်ငံတကာကအရင်ဆုံးကနေကောင်းမွန်လာပြီလို့ပြောဆိုရတဲ့နောက်ပိုင်းမှာဒါကိုပြန်လို့တတိထားတဲ့အချက်ပေါ့နော်။နောက်ထပ်တစ်ခုကတော့ကျွန်တော်ရခိုင်ပြည်နယ်တစ်ခုတည်းမှမဟုတ်ပါဘူး။ကျွန်တော်တို့ဒီပြည်ရင်းစစ်ပွဲတွေဖြစ်နေတဲ့ဒီကချင်ဒေသနောက်ကရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းလူခွေချုပ်ဖောက်မှုရဲ့အထူးဖြင့်လက်နက်ကိုင်တပ်ဖွဲ့တွေရဲ့ဥပဒေမဲ့လှုပ်ဆောင်မှုတွေရှိတယ်ဆိုရဲအချက်တကြီးပြလာတယ်။အဲ့တင်ပြလာတဲ့အချက်ကြောင့်မြန်မာနိုင်ငံရဲ့လူခွေကိုနိုင်ငံတကာကပြန်လည်ပြီးတော့အာရုံစိုက်လာကြရတာဖြစ်ပါတယ်။ပြီးခဲ့တဲ့ကျွန်တော်တို့ဒီနယူးယောက်မှာတော့တချို့နိုင်ငံတွေကဒါကမြန်မာနိုင်ငံကိုအထူးအခြေအနေမျိုးနဲ့ပညာကျက်ထုတ်တာတွေဆုံးဖြတ်တဲ့ဆိုင်မလုပ်သင့်ဘူးပြောပြီးလေအဲ့ဒီနိုင်ငံတွေကိုလည်းအခုချိန်မှာဒါနဲ့ပတ်သက်ပြီးတော့ပြန်လည်တတိထားလှုပ်ဆောင်မှုလိုအပ်တယ်ဆိုရဲအခြေအနေမျိုးအတန်တွေထွက်ခဲ့တာကတော့လက်ရှိအခြေအနေတိုင်းဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီနိုင်ငံရေးချင်းသားများကိုကြီးဆက်ချောင်းတဲ့တင်ကဒီတွဲဆက်တွင်မှုဥပ္ပိုလ်ချင်းရဲ့သဘောထားကိုလည်းမေးချင်ပါတယ်ဟောတော့ဥပ္ပိုလ်ချင်းအခုကျွန်တော်တို့ပေါ်လေဒီကုလသမဂ္ဂလူခွေဟိုကုလသမဂ္ဂကနေပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟိုချပြီးတော့ဟိုချတင်တယ်ဆိုပြီးတော့ပြောသွားပါတယ်ဆိုတော့အရင်နှစ်ကတော့မချပြဘူးဒါပေမဲ့အခုဒီလိုမျိုးပေါ်ဆုံးဖြတ်ချက်တည်းချပြီးတော့စောင့်ကြည့်ဖို့ဆိုတဲ့သဘောထားကြီးပေါ်လာတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောကိုဗိုလ်ရှိနေတဲ့သဘောတူပါလားခင်ဗျာ
ဟုတ်ကဲ့ဒီမတူဘူးဆိုတာကကျွန်တော်တို့ကမြန်မာနိုင်ငံမှာလက်ရှိလူခွေချင်းတွေတကယ်ကိုတိုးတက်နေပြီလားဟောဒါကိုကျွန်တော်တို့ကိုယ်ရင်းနဲ့ကြည့်ဆောင်ဖို့ပြောရတယ်အဲ့ဒီလိုပဲဒီလူခွင့်ရေးအခြေအနေတွေကိုဆွေးနွေးကြတာမှာဒီလူခွင့်ရေးအခြေအနေကိုချိုးဖောက်နေတာဒီတော့ပြည်သူတွေလည်းတော့ဆန်နေရတာဒီပြည်သူတွေလည်းအဲ့တော့ဒီလိုလေကျွန်တော်တို့ဒီအားလုံးကလည်းရှင်းလင်းလင်းမြင်သားပြရဖြစ်နေပါလေဆောင်းတော့မြန်မာပြည်ကျက်တယ်လို့ကျွန်တော်တို့ခန့်ချက်ခန့်ကမှချင်းနေတဲ့ပြဿနာတွေရှိရဲတော့ဒီအခြေအနေဆန်းပြနေတဲ့ချင်းနေတဲ့ပြဿနာတွေရှိရဲအဲ့ဒီအပြင်တခြားဒီတိုင်းနဲ့ဒီနယ်ဒီမှာလည်းတရားမီပြဿနာတွေပေါ့နော်ဆိုတော့ဒီမှာဒီတော့ဒီအပြင်ကျန်နေရတာတွေတော်ဒီတော်လို့အချင်းချင်းဆက်ရတယ်ဆက်ရတယ်ဒီလိုမျိုးဆက်ရတယ်ဒီဟိုမျိုးဒီလိုပဲဖြစ်နေရတဲ့အခြေအနေပါဒီလိုဖြစ်နေတဲ့အခြေအနေကိုရှင်းနေတာပါနိုင်ငံကနေပြီးတော့ဒီမှာအဖေးရဒီမှာအဖေးရလို့ဒီပရိုတိုကိုရပါတော့လည်းဖြစ်နေဖြစ်နေရပေါ်နေရတယ်ဆိုလို့နိုင်ငံကသာလည်းဒီလိုရှိရတယ်ဒီနေရာတွေကဘယ်လိုမျိုးရှိနေတာလဲဆက်တည်ရှိရှိနေတဲ့အဖေးရကဒီလိုမျိုးရည်ရည်ကြီးတယ်အဖေးရဖြစ်နေတယ်ဆိုလို့ဖော်ပြီးချင်ချောဦးရည်ရတယ်နဲ့တင်ပေါ်လို့အမြင်ပြီးနေတဲ့အနေအထားမှရှိဘူးဒီလိုဆိုရတာကတော့ဒီလိုမျိုးတင်ဆက်ချက်တွေကိုဒီတော့ဆိုရကမင်းတို့ရဲ့ဘယ်လိုကမှဒီလူကြီးချုပ်မှုတွေပုံစံတော့ရှင်းတဲ့တော့ကိုဆိုတော့ဒီဆက်ကမှာရတဲ့ဆိုရကအခုချိန်တော့ဘယ်လိုမျိုးမျိုးတွေဆိုတော့ဒီကနားနေပါလေဒီလိုလေဒါပေမဲ့ဒီရန်ချုပ်မှုတွေကမြေပေါ်မှာပြည်ချင်းချုပ်မှုတွေကျေကျေကျေဖြစ်နေရလို့ဒီလိုသူတို့ကဆုံးရန်ပြရှိရတယ်ဘယ်လိုဖြစ်ရတဲ့ကမှာဆင်းကျဖြစ်ရှိနေတဲ့ပုံစံတွေကကိုရင်းနေတယ်လို့ဒီလိုရှိရလို့ရှိရဲ့ဒီလိုပဲအရင်ကအခုရအကျပေါ်ဖြည့်ရှင်းတဲ့ပုံစံမျိုးပဲပြန်ပြီးတော့ဖြည့်ရှင်းနေတဲ့ပုံစံမျိုးတွေကိုလည်းဖြည့်ရှင်းရတယ်။ဟုတ်ပြီဖြည့်ရတာဒီကက ီငယ်ငယ်ကအခုရှိနေတဲ့ပုံစံကလည်းတော်တော်အရင်လိုပဲကုလသမဂ္ဂလူ့ကျင်းကုလရဲ့ကုလရဲ့ညီမညီမတယောက်တည်းရှိပါလေစီစီကိုပူပေါင်းဆောင်ရွက်မှုတွေအားနည်းတာမျိုးတစ်ချို့ကိုလည်းကျွန်တော်တို့တွေ့ရတယ်အဲ့ဒီကဒီနိုင်ငံတကာရဲ့ဆွေးနွေးချက်ကိုပုံပြီးကြီးထောက်ပြီးတော့ဒီလိုမျိုးပြန်ပြီးတော့လူ့ကျင်းကောင်စီမှာပြန်ပြီးတော့ပြင်ရတဲ့အနေအထားလေးကိုကျွန်တော်တို့အားသိလာရပါတယ်အဲ့ဒီတော့ကျွန်တော်တို့ပထမဆုံးအချက်အလက်တွေကကျွန်တော်တို့ရဲ့ဆွေးနွေးချက်တွေကလည်းရှင်လူ့ကျင်းကောင်စီမှာ item 4ပေါ့ဒါမျိုးနိုင်ငံနဲ့ပတ်သက်လို့မြေချင်းလက်ချင်းလူ့ကျင်းချင်းကိုဆောင်ရွက်နေဆက်ပြီးတော့ပြုစုဆောင်ရွက်ချက်ရှိတယ်အဲ့ဒီလိုမျိုးကတော့ item 10လို့ခေါ်တဲ့ဒီလိုဆွေးနွေးချက်တွေမဟုတ်ဘဲနဲ့ဒီပြည်ကအခုဒီပြည်ချက်ကိုကြောက်ကိုစဉ်းစားနေတဲ့အနေအထားတွေကဒီပြည်ကလေးကြီးမှတ်ကုန်မိုင်းတော့မှကျွန်တော်တို့တကယ်ဖြစ်ခဲ့တာပါအဲ့ဒီဖြစ်တဲ့အနေအထားနေပြီးတော့အခုဒီ January February လောက်ဒီနှစ်လောက်တော့အတူတူပါပို့ပြီးတော့ဒီဆိုရင်ဒီကပို့ကြည့်ထားပြီးတော့အခုဆိုလို့ရှိရင်လက်သက်တဲ့ဆွမ်းဆက်ကြီးကုန်ပြီကိုပို့တင်နေတဲ့ဆိုတော့ကုလသမဂ္ဂနဲ့ချုပ်ထုတ်လိုက်ရအောင်ကြောက်လာပါလေဒါဆိုကျွန်တော်တို့နေတော်တော်ကောင်းတဲ့အလားလည်းမဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ဒီလူခွေချုပ်ဖို့မူကိစ္စနဲ့ပတ်သက်လို့ဆိုတော့ဒီကိုအောင်မျိုးမင်းလည်းကြိုးစားရယ်ကိုဖို့ကြီးလည်းထောက်ပြသွားပါရယ်ဟိုထောက်ပါရယ်အားလုံးလည်းအထူးကျေးဇူးတော်ဒီခိုင်းဒီနေရာကိစ္စရေနောက်တိုင်းသားဒေသတွေကပြဿနာတွေနဲ့ပတ်သက်လို့နိုင်ငံတကာပို့ပြီးအားလုံးဆက်ကြလို့မှန်ပါတယ်။ဒါပေမဲ့ဒီပြိုင်နက်ထဲမှာပဲတခြားဟိုဆောဆောလို့ပေါ့မြေသိမ်းရာသိမ်းကိစ္စမျိုးတွေလို့အရင်ဆုံးကလက်သက်ဆက်ဆက်တွေကကြံခဲ့တဲ့ပြဿနာတွေကလည်းရှိပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲပေါ့လေဥပမာထားပါတော့66ခါကြီးဆက်သွယ်ရေးဥပဒေနဲ့အရေးယူရတဲ့ကိစ္စမျိုးတွေဒီကအရသာဆုံးကလက်သက်ချက်မှာပို့ပြီးတော့များလာတယ်ဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်။ဆိုတော့ဒီလူခွေပတ်သက်ချုပ်ပေါင်းမှုနဲ့ပတ်သက်လို့ပေါ့လေလူခွေရင်းနဲ့ပတ်သက်လို့ဒီပြည်ရင်းရောပြည်ပအောင်စိုးရိမ်နေကြတဲ့ကိစ္စတွေမှာကိုဘိုလ်ကြီးကတော့ပြောသွားပါတယ်ဆိုဒီလုံခြုံရေးအနာဂတ်နေဘက်မှာဟိုတာဝန်ရှိရသောမျိုးလည်းထောက်ပြသွားတယ်ကိုအောင်မျိုးမင်းသဘောထားအောင်ခင်ဗျာတာဝန်ရှိတဲ့သူတွေကအဓိကဘာသူဖြစ်မလဲ
တာဝန်ရှိတာကတော့အထူးသဖြင့်ကျွန်တော်တို့ဒီလူမျိုးစစ်ပွဲတွေကိုဆင်နွှဲဖို့အတွက်လှုပ်ဆောင်နေတဲ့လက်နက်ကင်တပ်ဖွဲ့နော်ကျွန်တော်တို့မှလည်းတာဝန်ရှိနေပါတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာကပေါ်မှုစိုးရတာကတော့တရားဥပဒေစိုးမှုရေးမှန်တိုင်းပြူကြီးပြူရွေးပြည့်စည်နေခြင်းဖြစ်ပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီတရားဥပဒေမှန်တိုင်းစိုးမှုတဲ့အရာကြောင့်မလို့ကျွလွန်တဲ့သူတွေကိုအေးမီယူနိုင်တဲ့ကိစ္စတွေကျွန်တော်ဖြစ်လာတယ်။နောက်တစ်ခုကကျွန်တော်တို့ပြည်သူလူထုတွေတို့ရင်ပူပန်မှုဖြစ်ပွားနေတဲ့အခုလိုမျိုးကျွန်တော်တို့ဒီသက်ပြတ်မှုတွေကိစ္စနော်ဒါတွေဖြစ်ဆောင်နေချိန်မှာလည်းအမှန်တရားကိုမဆောင်ကျဉ်းနိုင်တဲ့ကိစ္စကလည်းအစိုးရရဲ့တရားစီရင်မှန်တိုင်းအာဏာချက်တရားဥပဒေစိုးမှုရဲ့အာဏာချက်တွေဖြစ်နေပါတယ်အဲ့တော့တစ်ခါမှကျွန်တော်တို့ကလက်နက်ကိုင်ဖွဲ့တွေမကဘဲနဲ့တရားစီရင်မှန်တိုင်းအာဏာမှုရှိလာလေပြည်သူလူထုကတရားဥပဒေစိုးမှုကိုမရရှိလေလေပြည်သူလူထုရဲ့ဘဝလုံခြုံမှုမရှိလေလေအဲ့ဒီအရလက်ကတော့နောက်ဆက်တွဲလူခွေချုပ်ပေါင်းမှုတွေဆက်လက်ပြင်ဆင်နေရတဲ့အခြေအနေတွေဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါသေးတယ်။အရင်ဆုံးတစ်ယောက်ကတော့ကျွန်တော်တို့ဒီဝိုင်းရှင်နေလက်ဖြစ်တဲ့ဦးကျော်လင်းပါခင်ဗျာ။ဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးပြပါဦးခင်ဗျာ။အ
ဲဟိုလူခွေရောဗျာဒီကိစ္စကဒီနေ့ကိစ္စကိုကျွန်တော်ပြောမယ်ဆိုရင်ထုံးဝ48ခုနေကျွန်တော်ရမှာဒီရက်ကိုကျွန်တော်တို့မြန်မာနိုင်ငံအချုပ်ရှာအာဏာနယ်နေလိမ့်ဒီလားထုံးဝ48ခုနေဒီကမာလိုက်ကြမှာအတင်းကြီးရူရီအချုပ်ကိုချက်ခံပြီးပြောမယ်ဆိုရင်ရူရီအချုပ်တောက်ကြတယ်ဗျာ။ဒီဝင်နေနေရောအချုပ်ရှာအာဏာဒီကောင်ကမင်းစုကြတာပေါ်လာအဲ့ဒီမှာသူဝင်လာတဲ့မိုက်ခရိုဒီယာနေတဲ့တီလီဂရမ်မိုက်ခရိုဒီယာသူတို့ဒေရီရှိတန်တဆောက်တော့လူကြီးပေါ်ပေါ်လာတယ်ဟိုပေါ်ပေါ်ပေါ်လာဗမာပြည်ပေါ်တာလို့ရှိအဲ့သူတို့တန်တဆောက်နေရမရှိလို့ရှိမှာပို့ထွက်လာတဲ့လူတွေရောက်လာတဲ့ကိစ္စကြီးပြီကျွန်တော်တို့ရဲ့တရားဝင်အသက်မသွေးဝင်ကြီးတွေဇနီးတွေမှရလာခဲ့တယ်ဘောတွေဇနီးတွေမှရလာခဲ့တယ်တကယ်ကြီးတဲ့နေနေမကြီးတယောက်လာတော့ဒီနေနေတိုင်တဲ့သူကအဓိကဦးစားပေးမလားအဲ့ဒီကောင်ကတော့ဝင်လာဝင်လာသူ့ဝင်ရောက်ပြီးဦးစားပေးခေါင်းကလည်းဆက်မှာအဲ့တော့ကျွန်တော်ဒီမှာလည်းအမေရိကန်ကလည်းမခံဘူးတင်ပါလေအမေရိကန်ကလည်းလူခွေတို့ကိုကျွန်တော်တိနေတာလို့လာပြီးတော့အမေရိကန်နိုင်ငံကခုနကဗိုလ်ချုပ်ဆိုးမှုပြီးတော့လူခွေတို့ကိုလှုပ်ရှင်လာလို့မရှိဘူးအမေရိကန်လည်းလက်ခံမတင်ပါဘူးကျွန်တော်တို့ကိုလည်းနိုင်ငံတကာစာနှုန်းမှတ်ပြီးတော့ယူရီအရှာရဲ့ဖြစ်စဉ်ချက်ကိုအခုခုနကမကလည်းပုံနေကပြောက်ခဲ့စက်တီဘံကိုအဲ့ဒါလေးရှင်းလာပြီးတော့လူခွေကလည်းနိုင်ငံတကာအထူးစာအာဏာဆုံးရှုံးအောင်ပြီးတော့လူခွေကိုကျွန်တော်ချင်းချင်းကြီးပြေးရမယ်လို့ပြောခဲ့ကြမှုလို့အတိအရမှာပါတယ်လို့ဆိုဆိုလို့မဆိုင်ပါဘူးတို့လုံးတဲ့လူတွေကလည်းအလုံးစုံမဖြစ်ဘူးလူလူချင်းကိုရောသိရှိဖို့တော့ကျွန်တော်ရသားဆိုတာတတ်မလို့သူကလည်းလည်းနေရှုံနိုင်မှုလိုပါတယ်တချို့ချို့ကျွန်တော်ဒီခွေချို့ကိုလည်းမရနိုင်သေးပါဘူးအဲ့ဒါမျိုးကျွန်တော်မရနိုင်ခဲ့လို့ရှင်းလာပါကျွန်တော်အကုန်လုံးကုလုပ်တဲ့မျိုးကိုကျွန်တော်သတ်မှတ်ပါလူခွေကိုကုလသမဂ္ဂပြောင်းနေတာသူကကမ္ဘာဆိုင်နေတယ်ကျွန်တော်ကမ္ဘာကြီးဆိုင်နေတာအခုလည်းရသားဆိုတာမဖြစ်ဘူးခင်ဗျအဲ့ဒါပါပဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့ဒီမှာကျွန်တော်တို့ Facebook ပေါ်ကနေဒီချို့သဘောထားလေးတွေဖိတ်တာဒီချို့လည်းရှိပါတယ်အဲ့ဒါတွေကိုလည်းဟိုအရင်းတည်းလို့ပေါ်ပြခြင်းပါတယ်တယောက်ကတော့ဟိုစားတော့ရှိပါတယ်သူစားတော့ဝင်းမြင့်ဆိုတဲ့အကောင့်နဲ့ပို့ထားပါသူစားရှိလို့တော့ကျွန်တော်ဟိုနည်းနည်းအထူးကြရတဲ့အပိုင်းမျိုးပဲဟိုကောင်းတော့ပြပေါ်ပြခြင်းပါတယ်သူကရေးလာတော့ဒီမှာနိုင်ငံလူခွေဆိုးရီစရာတွေမှာရခိုင်ကိစ္စကထိတ်ဆုံးအဖြစ်နေတာတွေ့ရပါတယ်နိုင်ငံ 2012ခုနှစ်နောက်ပိုင်းဒုက္ခရစကန်ရောက်သူများမကြာမီကဖြစ်ပေါ်ခဲ့သည့်မောင်းနှောနယ်စပ်စကန်တိုက်ခိုက်ခံပြီးနောက်စစ်စင်ကြလူခွေချုပ်ပေါက်တည်မှုသောအတန်များပိုကျဲလောင်လာသည်ကိုတွေ့ရပါသည်။အမှန်စစ်စစ်သည့်ဒေသ၏ပြဿနာကိုဒီဒေသနှင့်နှစ်ဖက်လူမှုအဖွဲ့အစည်းမှပြတ်တမှုစိတ်ကက်ရှိသူများနှင့်အစိုးရဖွဲ့စည်းမှအမှန်နှင့်ရှိတရားကိုမြန်လို့သောစိတ်ကက်ပိုင်းဆိုင်ရာပုဂ္ဂိုလ်များနှင့်သဘောအိုင်းမှစုံကြီးစွာတန်ရင်ကြီးဖြစ်ရှင်းနိုင်မည်ထင်ပါသည်။လူကုန်ဒိတ်ခါကိုတန်ဖိုးထားလေးစားသောတစ်ဖက်သားပေါ်မျှတသောအမြင်ဖြင့်ကြည့်ရတော့ကိုချင်းစာချင်းတရားရှိသောလူပေါ်စီတရရခိုင်ပြည်ပေါ်ထွန်းသွားနေဆိုရင်ကိုသိကရှိသောလူသားများဖြင့်တမိုင်းတွင်မှဖြစ်တဲ့အတွက်ရခိုင်ပြည်နယ်ကိုယ်ကိုမြန်မာစီလိုသောစေနာရင်းဆိုင်ချင်းတင်ပြပါသည်ဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာ။ဟိုတခုရှိတာဒီမြန်မာနိုင်ငံကဒီလူခွင့်ချုပ်ပေါင်းမှုပြဿနာနဲ့ပတ်သက်လို့ပြောကြရတဲ့အခါမှာဆက်စပ်လည်းကိုဘူကြီးကထောက်ပြပါတယ်။ဟိုအဓိကတာဝန်ရှိတဲ့ဝန်ကြီးဌာနတွေအဖွဲ့အစည်းတွေစစ်တပ်ကထိန်းချုပ်ထားတဲ့အကြောင်းအစိုးရအနေနဲ့လုပ်ချင်တယ်လို့မရဘူးဆိုရင်အမြင်တွေလည်းရှိပါတယ်။ဆိုတော့ဟိုတကယ်တော့အဲ့တော့ဆိုလိုတာအစိုးရအနေနဲ့နိုင်ငံရေးဆန္ဒရှိရင်လည်းတကယ်ပဲဟိုဘေးကျန်တဲ့အခြေအနေကြောင့်မလုပ်နိုင်တာလားဒီကြားထဲမှာဥမာတချို့ဟိုလုပ်မယ်ဆိုရင်လုပ်နိုင်တဲ့ဟာတွေမရှိနိုင်ဘူးလားကိုဘူကြီ
းကိုရှိနေတဲ့ဒီကျွန်တော်တို့နိုင်ငံမှာရှိနေတဲ့အစိုးရကကျွန်တော်ဒီစောင့်ထက်ဖို့မဟုတ်ဘူးလို့နော်ဒီကဲရောကောင်းတဲ့အစိုးရကမဟုတ်ဘူးကျွန်တော်အားနေတဲ့အစိုးရတရားပါအဓိကလည်းဒါမထောင်ချက်ဖွဲ့လို့မရှိကြဘူးလို့ကြောက်ကြတာပါကျွန်တော်ဒီသူတို့ရေးစိတ်ဆက်နဲ့ပတ်သက်ပြီးတော့ဆိုလို့ရှိရင်ဒီအချုပ်ချာအာဏာနဲ့ပတ်သက်တာဘူးလို့ဖြစ်ဖြစ်လူတင်းချင်းရဲ့တုံ့ပြန်ရေးကိုဖြစ်ဖြစ်ပေါ့ဒီလိုဒီသူတို့တွေကအစားတောင်းယူခိုင်းတဲ့အဓိကကိစ္စဖြစ်နေတာကကော်မတီဒီကျုံနဲ့ဒီလိုကိုရှိနေတဲ့ဒီတဲ့ပုံလို့ဒီလိုကနေဒီဝင်းစ်ကဝင်းစ်ကတော့ဒီကအဓိကကိစ္စနေရတာပါဆိုတော့ဒီဝင်းစ်ကတော့ဒီကလည်းပြောနေရတဲ့ဒီကျုံကျုံရေးအချုပ်ချာအာဏာကိုသူတို့တွေကပတ်သက်ပြီးတော့ဒီစစ်တမ်းတော်ဆိုတဲ့ဟိုကော်မတီဝင်ကြီးရဲ့လို့ဒီဆွေးဝင်ကြီးရဲ့လက်သက်တော်ဆိုတာကဒီကောင်းလာတဲ့အကြံကိုဖြည့်ဆင်းလာတာပါဆိုတော့ဒီလိုဒီနေ့ချင်းကြီးတော့အောင်မြင်တော့ကိုကျွန်တော်တို့မပြေရသေးဘူးဆိုတော့ဒီလိုဒီနည်းစနစ်တွေပေါ့ဘလို့ပေါ်စီနဲ့ဘလို့ချင်းခံနေတယ်လေဒါကိုကျွန်တော်တို့ဒီကြောဆွေးနွေးနိုင်ဖို့တို့ပါလေအဲ့ဒီကဒီနိုင်ငံတကာနဲ့လည်းကျွန်တော်တို့ကရှင်းရှင်းပြနေတဲ့ကောင်းတာမဟုတ်ဘူးပေါ့နိုင်ငံတကာစစ်တပ်တွေလည်းကျွန်တော်တို့ကအတင်းချန်တာမျိုးမဟုတ်ပဲနဲ့ဒီလိုတန်းတူကြည့်လို့နိုင်ငံတကာနဲ့ကျွန်တော်တို့ဒီပြဿနာကိုဘယ်လိုဖြေရှင်းမလဲ။နောက်နိုင်ငံတကာနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲ။အဲ့ဒီအခါမျိုးပါဒီအစိုးရရဲ့ဒီဩဇာကိုပို့ဒီလူကြီးဝင်ဆိုင်ရာပုံစံတွေပို့ရနာကြံတယ်။အစိုးရနဲ့တကယ်ကိုကော်ပိုရေးရှင်းနဲ့ပူးပေါင်းဆောင်ရွက်မယ်။ဒီနိုင်ငံတကာနဲ့လည်းပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ပြဿနာကိုအခြေချမှတ်နေတဲ့ကျွန်တော်တို့ဆက်ဆွေးနွေးရှိနိုင်ပါလား။ကျွန်တော်တို့ကတော့အခုချိန်မှာဟိုတရားနဲ့တရားအဖြစ်ပြင်နေတဲ့အဖြစ်ပြနေရတဲ့ဆိုရင်တကယ်ပူပေါင်းဆက်ရပြီးတော့အဖြစ်ဆောင်နိုင်တဲ့နေရာတွေကိုပို့ချပေးကြပါလိမ့်ကျွန်တော်ဒီအရက်ဆက်အဖွဲ့ကြီးရဲ့နေလက်ကလည်းကျွန်တော်တို့သိရှိတဲ့သိရှိချက်တွေနဲ့အနေနဲ့ကိုကျွန်တော်တို့ share လုပ်ဖို့တကယ်ပူပေါင်းဆက်ရလို့ရပါတယ်ပြောလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုကြီးကျွန်တော်တို့တော့နောက်ထပ်ဟိုဆက်သွယ်ထားတဲ့ပုံစံတွေတရားကိုလည်းလှည့်ပေးခြင်းပါတယ်သူကအမေရိကန်ပြည်အောင်သူကမောင်တက်တနာရဲ့သဘောထားလည်းဆွေးနွေးနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ရအခုကဥအောင်မျိုးဝင်တို့ကိုကိုကြည့်လို့ဆင်းရဲတယ်ဘာသာကောင်းပါလေခင်ဗျ။ဘာကြောင့်လဲဆိုလို့ရှိရင်ညီမလေးကကျွန်တော်ဒီအစိုးရအရက်သားအစိုးရကကျွန်တော်ရက်သားအစိုးရအောက်ကစက်တက်လည်းမရှိဘူးရဲလည်းမရှိဘူး။အဲတရားဥပဒေစိုးမိုးမှုဟိုထွက်တဲ့နေရာမှာအစိုးရရက်သားအစိုးရကအရေးကြီးခက်ခဲရှိတယ်။အဲဒီပြဿနာတွေကနောက်တစ်ချက်ကဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံကဒီလူခွင့်အခွင့်အရေးတွေနောက်ကလည်းကညီမလေးကဆရာအဲ့ကြာဟိဟိုလူခွေစုံလိုက်ကောင်းစင်ရဟိကြီးကိုပြောတဲ့ဟာကတချို့ကလည်းနည်းနည်းကြီးအခွဲလွဲနေတာရှိတယ်ခင်ဗျ။အောက်ကြောင့်ဆိုလို့သူတို့ကဒီအောက်ကိုရောက်သွားတဲ့ဒီဂျူဒီအောင်အခြေခံပြီးတော့ဆိုတော့ရှောက်ဟိုပြောနေတာလေ။အဲ့တော့ဒီကလည်းအဆိုးပါနေပြီးတော့စုံလိုက်ဒီခရီးကစုံလိုက်ကောင်းစင်ရခွဲကြတယ်သူကဝိစိတ်ထားလိုက်တယ်အဲဒီဟောတဲ့ဒီလေးကဆက်စားဝင်နေတယ်။သူဟိုကရောက်သွားတဲ့သူတွေအဖို့ပဲဆွေးနေကြတယ်။အဲဒီကအဒီချက်ကလည်းဟိုကကွဲတယ်။သူကဟိုရောက်သွားပြီဆိုကြသူတို့ကပုံကြီးပြောကြပါကြီးရဲ့။အဒီအုံဝိုင်းရဲ့လဲကအဖြစ်ပြီးတော့တော့တဲ့ခါကျတော့တစ်ခါဆောင်နေတယ်ရှင်းကုန်ပေါ့။ရှင်းတဲ့ခါကျတော့ကျုံးတိုင်းကောင်ကအဒီစုခွင့်ရဲ့ရှင်နေစုတော့လက်ခက်ခဲ့တယ်။အခုရှင်းရတော့ကျုံးတိုင်းကောင်ကကျွန်တော်တို့အရင်ကပြောအောင်ဆိုရင်ဒီနေ့ဒီကဲရည်တို့ဒီစက်တက်တို့အစိုးရဟုတ်ဆုံးအကူရောက်သွားပြီဆိုလို့ရှိရင်ဒီပြဿနာကြီးအစိုးရအနေနဲ့ကိစ္စရှင်းဆင်းလို့ရတယ်။ဒီလိုမရှင်းဆင်းရတဲ့ဟိုအစိုးရအုပ်ချုပ်အောင်အောင်ရှိတဲ့ဆက်ထောင်ပြီးတော့တုံ့ပြန်လို့ဆိုလို့ရှိရင်ဒီပြဿနာကြီးကလောက်လဲဆက်ပြီးရှင်းနေတယ်။ဆက်ပြီးတော့အစိုးရလည်းဒီကျောင်းကြီးဆက်ပြီးရှင်းနေရအောင်ပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ ဟုတ်ကဲ့ကျွန်တော်ဒီမှာ Facebook ကနေပြီးကျွန်တော်တို့ message ပို့ထားတာနောက်တစ်ခုလည်းကျွန်တော်တို့ပေါ်ပြခြင်းပါတယ်သူစာတော့တိတ်မရှိပါဘူးကိုမျိုးဆိုတဲ့ account နဲ့ပါတော့ပြောင်းလဲခြင်းတံပြီးလို့ချွေးချော်ခဲ့ပြီးမယ်အမှန်တကယ်ပြောင်းလဲဆိုတာတိတိကျကျမမြင်တွေ့ရသေးပါဘူးအပေါ်ပိုင်းကပြောင်းလဲတင်းတော့ပြောင်းလဲပါတယ်အောက်ခြေမျိုးနယ်တွေမှာတော့အရင်ကတည်းကတောင်ပို့ဆိုးလာပါတယ်ပါတီမှလူကြီးများများနဲ့နိုင်ငံတော်မှတာဝန်ရှိလူကြီးများများအောက်ခြေမျိုးနယ်တွေကိုရှောင်းသခင်ဝင်ရောက်စစ်ဆေးရင်အဖြစ်မှန်မြင်တွေ့ရပါမယ်မယုံရင်လောက်ကြည့်ကြပါတယ်ဆိုတော့သူပြောတာနဲ့ပတ်သက်လို့ကျွန်တော်တို့ဒီကိုအောင်မျိုးမင်းကိုမေးချင်ပါတယ်တခြားမကော်မျိုးမင်းကအခုဟိုမြန်မာနိုင်ငံမှာလည်းမျိုးကနေကတွားပြီးတော့လူခွင့်အတင်းနဲ့လည်းပြေးနေတဲ့ပုံကိုဆိုတော့ကျွန်တော်တို့ဒီလူခွင့်ချွတ်ပေါက်မှုအခြေအနေတွေကဒီလိုပေါ့လေအောက်ခြေအဆင့်နေမှာရောအရင်နဲ့အခုဟိုအရင်တော့အခြေအနေနဲ့ဟိုလက်ရှိအခြေအနေနဲ့ကဟိုဒီဆက်သွားတော့တောတာရှင်ကြီးရေးလို့ပဲတိတ်မထူလာဘူးလားဘလို့အခြေအနေမျိုးနဲ့တွေ့ရလဲ
တိတ်မထူဘူးဗျတခါတလေလူတွေကကြောက်ရင်းအတိုင်းကြောက်ရင်းပဲကြောက်ဖို့အတွက်လည်းဖိနှိပ်တဲ့သမီးတွေနဲ့ဖိနှိပ်တဲ့လူတွေကအာနာစိတ်ရနေတော့ပဲအများဆုံးတွေ့ရပါတယ်အထူးသဖြင့်နေသက်ဒေတာနဲ့ဝိလနဲ့ဒေတာတွေမှာဆိုလို့ရှိရင်တို့တို့ဒီပြောင်းလဲမှုဆိုတာအဲ့ဒီနေရာအထိကိုမရောက်ပြီးဆိုတော့ကျွန်တော်တွေ့နေရတယ်အရင်တော့ကလူတွေကပြောင်းသွားသည့်တိုင်အောင်တချို့သောသမီးတွေကအရင်လိုပဲလက်စားမှုတွေအရင်လိုပဲကျွန်တော်တို့အာနာကိုလွဲသုံးစားလုပ်မှုတွေရှိနေတယ်နောက်တစ်ခုကတော့ကျွန်တော်တို့ခုနလိုနောက်တိုင်းပြည်မှာအစိုးရနေရာအုပ်ချုပ်နေတယ်လို့ပါပဲ။ဒီရတာအစိုးရအုပ်ချုပ်နေသူတစ်ဖက်မှာလည်းလက်နက်ကိုင်စစ်တပ်ကလည်းဩဇာအာဏာရှိနေတဲ့အတွက်ဒီကိစ္စနဲ့ပတ်သက်လာလို့ရှိရင်ပြည်သူလူထုရဲ့တင်ပြဖို့အခုထိမဝင်မြဲဖြစ်နေတော့မယ်။ဒါကြောင့်လဲဆိုတော့နှစ်ပေါင်းများစွာဖိနှိပ်ခဲ့တဲ့စနစ်တွေကိုကြောင်းလဲနိုင်တဲ့အနေအထားမျိုးမပေါ်ဆောင်နိုင်သေးတဲ့အတွက်အောက်ခြေရောက်လေကျွန်တော်ကြောင်းလဲမှုကကျောက်သွားလေလေကျွန်တော်တွေ့ရပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ပြောပါတယ်။ကြောင်းလဲမှုဆိုတာကျွန်တော်တို့ဒီပြည်နယ်တိုင်းဒေတာကြီးမြို့ကြီးတွေမကပဲနဲ့ကျွန်တော်တို့တကယ်ကိုမြေဆုံနေကြဒေတာတွေမှာလူတီကိုယ်တိုင်ကစိတ်ချလုံးချုပ်မှုတွေခံစားရမယ်တခါဖြစ်လာလို့ရှိရင်ဥတီရဲ့အကူမျိုးယူနိုင်ရမယ်ပြီးလို့ရှိရင်မှန်ကန်တဲ့ဥတီအတိုင်းနဲ့အတိရှိတဲ့သူတွေကိုပေါ်ထုတ်အရေးယူနိုင်တဲ့ဆိုရက်ပုံစံဖြစ်လာမှကြောင်းလဲမှုပေါ်ဆောင်နိုင်မှာပါဒါပေမဲ့လူတီကိုယ်တိုင်ကအကြိလိုက်စားမှုတွေတော်ခါမှာအာနာသုံးပြီးချိန်ဆမှုတွေအဲဒီရလက်ပြီးကြောင်းမလို့တင်ပြရင်းမှုရှိတဲ့ချက်တရားတော့တွေ့နေရတော့မှာပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီ Facebook စာမျက်နှာမှာတခြားမှတ်ချက်တွေလည်းရှိပါတယ်ဒါပေမဲ့တချို့မှတ်ချက်တွေကဟိုတော်တော်ဟိုရရင်ပြပြအတုံးလုံးတွေပါတယ်ဆိုကျွန်တော်တရားတော့ဒီနေရာမှာဖတ်မပြတော့ဘူးဒါပေမဲ့ဒီထဲကတချို့ရသဘောထားလေးကိုဟိုရေးဝီရပြောမယ်ဆိုရင်တော့သူတို့ပြောဆိုထားတာတွေကတော့ဒီလူခွင့်ရေးပြဿနာတွေကတခြားနိုင်ငံတွေမှာလည်းဖြစ်နေတာပဲရှိနေတာပဲဒီမြန်မာနိုင်ငံကပဲလာလာပြီးလက်ညှိုးထိုးနေတာမတရားဘူးဆိုတဲ့သဘောထားမျိုးတွေသူတို့ပြောပါတယ်ဆိုတော့အဲ့လိုပေါ်လေဟိုတခြားနိုင်ငံတွေမှာလည်းရှိတယ်တို့ကိုမနက်ငယ်ကလက်ညှိုးထိုးနေမှတရားဥဆိုရဲဟိုအဲ့လိုအမြင်မျိုးကတကယ်ရောမျက်တာနဲ့မြင်လို့စုံနိုင်တာကိုဘူရှိသဘောလားဆွနေပြပါဦးခင်ဗျာ
ဟိုကုလသမဂ္ဂမှာတခြားနိုင်ငံတွေရဲ့ဒီလူခွင့်ရေးစနစ်တွေကိုလည်းဆွနေနေတာရှိပါလေဒါကြောင့်မြန်မာနိုင်ငံရဲ့လူခွင့်ရေးစနစ်တွေကိုလည်းဟိုဆွနေနေတာရှိပါလေဒါကြောင့်ဒီအခုလိုမျိုးတနေနိုင်ငံချင်းလည်းဆွနေနေတယ်လို့နိုင်ငံတွေကတော့ဟိုမဲလာတဲ့အနေအထားရှိပါလေဒါကြောင့်ဒီကုလသမဂ္ဂမှာရန်ရက်ကိုဆိုရတဲ့ UPR ဘော Universal Periodic Report ပေါ့အချိန်ပိုင်းကြတဲ့ဒီနိုင်ငံတွေဒီလူ့ကိုယ်ရေးရှင်တွေကိုစစ်ပွဲဆင်ဆိုရရှိပါတယ်အဲ့တော့ကအမေရိကန်တို့တုံးတဲ့ Russia တို့တုံးတဲ့ဒီလိုကိုလည်းပုံမှန်တမျိုးရှိပါတယ်အဲ့ဒီကနေဆိုနိုင်ငံကနေဆိုဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူ့ကိုယ်ရေးရှင်တွေတိုးတက်လာအောင်ဒါတွေလုပ်ဆောင်ခဲ့တယ်ဆိုတဲ့အမျိုးကိုအကြံပေးရလို့ရှိတယ်အဲ့ဒီအကြံပေးရကလည်းမြန်မာအစိုးရကဒါစက္ကန့်အရှိတဲ့မြေတွေရှိတဲ့သင်္ကန်းမှုတွေတော်လည်းအရေးရှိပါတယ်အဲ့ဒီလိုမျိုးဒီနိုင်ငံတကာကနိုင်ငံတကာမိသားစုကအကြံပေးတဲ့ဟာတွေကိုတကယ်ကိုဖိရဲ့ပုံဝင်နဲ့တိုက်တာလုပ်ဆောင်မှုလို့ရှိရင်တော့ကျွန်တော်တို့ဒုက္ခရှင်တွေထုတ်ပြန်လာတဲ့အနေအထားရှိပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံတကာကိုကျန်ဖြစ်လို့ရပါတယ်။ကိုမျိုးတယ်လို့လည်းရပါတယ်။ဒါပေမဲ့ပို့ပြီးမှအင်အားရှိဖို့လုပ်ပါတယ်။ဆိုတော့ကျွန်တော်နိုင်ငံကဒီစီရင်စုဖြစ်နေတဲ့မျိုးရှိတယ်။ရှိလို့ရတဲ့အခါကျတော့ကျွန်တော်နိုင်ငံကပို့ပြီးအားနည်းတဲ့အနေအထားကိုရောက်ပြီးဆိုနိုင်ငံတကာရဲ့ PR တွေဥပမာ international နိုင်ငံတွေရဲ့တချို့ PR တွေဆိုရင်လည်းကျွန်တော်တို့ကဘုံဆိုင်ကအရေးဖြစ်တဲ့အနေအထားမျိုးတွေဖြစ်လာပါတယ်။ဒါကြောင့်မို့ကျွန်တော်ပြောလို့ရှိပါတယ်ကျွန်တော်ကြော်ပြင်ရလဲကျွန်တော်ရဲ့ Facebook မှာကျွန်တော်ရေးရတာရှိပါတယ်။ကျွန်တော်နိုင်ငံရဲ့အခြေချအာဏာကိုတကယ်ကောက်ွယ်ခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီလိုဖြစ်ကိုရပ်တန့်ဖို့လိုပါတယ်။ဆိုတော့ကျွန်တော်တို့အခြေချရဲ့ဒီလိုအရေးကြီးတယ်။ပြီးလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးရဲ့ policy ကတကယ်ကောင်းမွန်တဲ့နိုင်ငံရေးရဲ့ policy ရှိရအောင်ဒီမှာကျွန်တော်တို့အထူးကျန်အောင်လုပ်ကျွန်တော်တို့တာဝန်ဝတ်ယူရဲအဲ့ဒီလေကျွန်တော်တို့ရဲ့စီးပွားရေးမြင့်ချမ်းမှုကိုတာဝန်ပုံလို့တိုးတက်လာအောင်လုပ်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာပြည်ဝင်မှုတွေပါလေအဲ့ဒါဆိုကျွန်တော်နိုင်ငံမှာလူခွင့်ရှင်တွေတိုးတက်လာတဲ့အခါကျတော့မှနိုင်ငံရဲ့ပြည်ဝင်မှုတွေရလာမယ်အဲ့ဒီပြည်ဝင်မှုတွေရလာတဲ့အခါကျတော့မှ နိုင်ငံတကာရဲ့ဒီလူချင်းမှုနဲ့တူတူကကျွန်တော်နိုင်ငံကိုလာရှိတော့ချင်းမှုနိုင်ငံတိုက်ပြီးပုံရပေါ်လာပါပါဒါကြောင့်ဒါကကျွန်တော်နိုင်ငံရဲ့ပုံမှန်တူတူတွေနဲ့အဓိကပေါ်ကစိတ်ဟိုသက်ဆိုင်နေတဲ့မျိုးလေးရှိပါတယ်ဆိုတော့အဲ့လိုမျိုးကိုကျွန်တော်တို့ကဒီမျိုးလုံးစုံတိတ်ပြီးတော့ဓာတ်ရုပ်မှာဒီလိုမျိုးပြောရမလားဆိုတော့မျိုးကျွန်တော်တို့ယူဆနေတဲ့စီးဆိုရင်လည်းကျွန်တော်တို့ကအမှားတစ်ခုကိုစောင့်ပါနေတယ်လို့ဒီနိုင်ငံကတော့ပြောနေတဲ့ဟာကိုအကျဉ်းချုပ်ပြီးတော့လည်းကျွန်တော်တို့ငြိမ်းလို့မရပါဘူးကျွန်တော်တို့ဒီနေ့ရှာရတဲ့အခါကျတော့ဘယ်လိုပုံစံမျိုးနဲ့ခုနကတိုးတက်အောင်လုပ်မလဲ။ဆိုတော့အဲ့ဒီလိုတိုးတက်အောင်လုပ်မယ်ဆိုရင်ကိုယ်ချင်းရဲ့ဉာဏ်ရုပ်ကိုကျွန်တော်တို့ကြည့်ဆောင်။အဲ့ဒီကြည့်ဆောင်ကြည့်တဲ့အခါကျတော့နိုင်ငံကမိသားစုနဲ့ကျွန်တော်တို့ကတိုးတက်ပြီးဆောင်မယ်ဆိုလို့ရှိရင်ဒါမျိုးရည်ရွယ်ချက်နဲ့အဲ့ဒီဆောက်ကိုကျွန်တော်တို့အများဆုံးရလာမှာပါ။ဒီနည်းနဲ့ပြောလို့ရှိရင်ကျွန်တော်တို့ချိန်နဲ့ပြောင်းလို့မဖြစ်ပါဘူး။ဒါကြောင့်မို့ဒီလိုချက်ကိုပြောဆဲဖို့တို့လေကိုယ်ချင်းရဲ့စကားပြောဖို့တို့လေကျွန်တော်တို့တော့ဆင်းနေဖြစ်ပါလေ။ဒီချက်ကိုတိုက်နေရင်တော့ဖြစ်မှာမလဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်အားတစ်ချို့ကအဲ့ဒီကိုဒီကိုဒီကိုရတယ်လို့အရင်အားအားရင်းပြီးကိုရတယ်ဖြစ်လာလို့ရှိရင်ကျွန်တော်နိုင်ငံကဒီစမှာပေါ့ပါဘူး
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဆွနေဝက်တွေကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်။သူကတော့ထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုရဲ့အမြင်လဲဆွနေနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်နေရာတော့ဒီမြန်မာပြည်ရဲ့အခြေတက်တွေကတော့လက်ရှိအစိုးရအဖွဲ့အစည်းစစ်တပ်အဲ့ဒီအဖွဲ့အစည်းမဖွဲ့ရတော့သူတို့ရဲ့လမ်းကြောင်းအောင်တော့သူရောက်နေလာကြတော့တမျိုးစီဖြစ်နေပါလေခင်ဗျာနော်သူကသူ့နေရာမှာဒီမလျှောက်ပါနဲ့နော်အတူလျှောက်မယ့်နေရာကိုစစ်တပ်ကလျှောက်စစ်တပ်ဆောင်နေတာသူကလျှောက်အဲ့လိုဖြစ်နေပါလေခင်ဗျာအဲ့အကြောင်းမို့နော်နိုင်ငံသားဝင်ရောက်ဖြည့်ရှင်းပြီးတော့နော်ကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ဖြည့်ရှင်းဖို့ကျွန်တော်အနေနဲ့အမြန်ဆုံးလိုအပ်ပါတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကျေးဇူးပါကိုတိလည်းမူကြီးကျွန်တော်ကိုအောင်မျိုးမင်းကိုလည်းကျွန်တော်မေးချင်ပါသေးတယ်ဆက်စပ်ရလေဟိုကိုအောင်မျိုးမင်းတို့ကိုဘူကြီးရောဆက်စပ်ထောက်ပြသွားတာရှိပါတယ်။ဟိုအခုကိုအောင်မျိုးမင်းဆိုလည်းပြောသွားတယ်ကျွန်တော်မြန်မာနိုင်ငံမှာအစိုးရနဲ့အုပ်ချုပ်တယ်လို့ပုံစံမျိုးဖြစ်နေတယ်ဆိုတော့အဲ့တော့ဒီလိုအခြေအနေမျိုးကိုကျွန်တော်ကြော်လွားနိုင်မှုအဖြေရောရှိရလားဘယ်လိုဟိုနိုင်ငံရေးအရာဘယ်လိုဖြေရှာနိုင်မလဲဒီအခက်ကိုကြော်ပြီးတော့လူ့ခွင့်ရေးအခြေအနေတွေတိုးတက်လာအောင်ဆို
တယ်။ဟုတ်ကဲ့ပထမအဦးဆုံးဒီလိုမျိုးဖြစ်နေရတဲ့အကြောင်းရင်းကိုကျွန်တော်အဖြေရှာမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ပြန်ပြီးဝင်ပြောရမှာပါဗျ။အကြောင်းလေးဆိုဒီဖွဲ့စည်းပုံအခြေခံဥပဒေကိုယ်တိုင်ကဒါကိုခွင့်ပြုထားတယ်။အဲဒီခွင့်ပြုထားခြင်းကြောင့်ကျွန်တော်တို့တိုင်းပြည်မှာဒီလိုမျိုးမှားယွင်းတဲ့ပုံစံမျိုးတွေနဲ့လေပတ်နေရတယ်။အဲဒီတော့ဒီအရုပ်ကျွန်တော်တို့ပထမဆုံးအရင်းစင်အမြင့်မြေဆိုတော့ဒါကိုပဲကျွန်တော်ပြောရမှာပဲ။နောက်ထပ်တစ်ခုကကျွန်တော်ပြည်သူရဲ့အမြင်နဲ့ကြောင်းမှုအများကြီးလိုအပ်ပါတယ်။ခုနကတော့ကျွန်တော်တို့တိုင်းပြည်အနေနဲ့အချုပ်အခြာအာဏာကိုအလေးထားတဲ့လူ့ခွင့်နဲ့စံကြီးစံယူမတိုင်းတင်မှုဆိုတော့ကြိုးစားချက်လေးကျွန်တော်တွေ့ပါတယ်။အမှန်တော့အချုပ်အခြာအာဏာဒီကန်ခိုင်နေရင်းနဲ့အချုပ်အခြာအာဏာကိုထိန်းသိမ်းရတာလေလူ့ခွင့်ရေးတရားဖြစ်ပါတယ်။ခုရဲ့တိုင်းပြည်တွင်လွတ်လပ်မှုကိုကျွန်တော်ထိန်းသိမ်းဖို့လွတ်လပ်ရေးကိုထိန်းသိမ်းဖို့ဒါလူ့ခွင့်ရေးတရားပါပဲ။ဒါပေမဲ့အချုပ်အခြာအာဏာဆိုတဲ့ကောင်းစဉ်လေးကိုသုံးပြီးတော့အဲ့ဒီအောက်မှာလူ့တလူဖိနှိပ်မှုတွေမတရားပြုမှုတွေဒါတွေကိုတော့လုံဆောင်လို့မရပါဘူး။ဒီမှာကျွန်တော်တို့ကတိုင်းပြည်လုံခြုံရေးအတွက်လုံခြုံရေးကိုဖြည့်ဆည်းပေးဖို့လိုအပ်ပါတယ်။ဒါပေမဲ့လုံခြုံရေးအကြောင်းပြပြီးမတရားတက်ဖြတ်တာ၊သိစက်တာတွေဒါတွေလုတ်ပိုင်မှုမရှိဘူး။တစ်ဖက်ကလည်းပြန်ရလို့ထင်ထားပါတယ်ခင်ဗျာ။ကျွန်တော်တို့ဒါကြောင့်ကျွန်တော်ဒီကိစ္စမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူ့ခွင့်ရေးဆိုတဲ့ဟာကိုကျွန်တော်ကြောက်စရာမလိုပါဘူး။နိုင်ငံတကာလူ့ခွင့်ရေးဆိုတာတိုင်းပြည်ရဲ့အချုပ်အခြာအပြည့်အစုံကာကွယ်ထိန်းသိမ်းနိုင်အောင်လုံခြုံရေးကိုကျွန်တော်တို့အကောင်းလာအောင်လှုပ်ဆောင်နေတဲ့လမ်းကြောင်းတွေမှာပဲရှိနေတဲ့အရာမျိုးဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီလိုကိစ္စတွေလှုပ်ဆောင်မယ်ဆိုရင်စက်ဖက်ကဆွဆွဲလာရင်ရှင်းရှင်းလေးပါ။ဒါကိုမဟုတ်ဘူးမမှန်ဘူးဆိုလို့ရှိရင်စုံစမ်းစစ်ဆေးကိုလွတ်လွတ်လပ်လပ်ပေးလိုက်ပါ။ခုနလိုအောက်ခြေကမခိုင်မာတဲ့အချက်တွေဖြစ်တာဆိုခိုင်မာတဲ့အချက်တွေတွေ့နိုင်မှုအတွက်ခွင့်ပြုပေးပါ။နိုင်ငံတကာရဲ့ဓာရီကိုလာရောက်လေ့လာမှုကိုအသာစီအကန့်အသတ်မရှိဘဲနဲ့လုံဆောင်ပြီးမယ်ဆိုရင်ခုပေးတင်တဲ့အချက်ကိုရသွားမယ်ဆိုရင်တစ်ဖက်သက်ဆိုတာရှိမှမပေါ့ဘူးတစ်ဖက်လုံးကိုကြုံတွေ့နိုင်ပြီးရှင်ဒီတဲ့ပုံမှုအားကောင်းတာဖြစ်နိုင်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်တိုင်းပြည်မှာကနိုင်ငံတကာကဝင်လာပြီဆိုရင်ခုတိုင်းပြည်ကိုချုပ်ချာရှိမယ်ဆိုပြီးတော့ကန့်သက်တာတွေတကယ်ကျွန်တော်တိုက်ခိုက်တာတွေဖြစ်နေကြကာလပတ်လုံးအဖြစ်မှန်ကိုရှာနိုင်မှာမဟုတ်ဘူးအဖြစ်မှန်မရှာနိုင်လို့ရှိရင်ဖြည့်ရှင်းချက်အမှန်ကိုလည်းရှာနိုင်မှာမဟုတ်ပါဘူးဒါကလည်းပြည်သူတူတူဘက်ကလည်းသဘောပေါက်ဖို့လိုအပ်နေတာတွေ့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်အခုဒီစီစဉ်အဆုံးမတက်ခင်မှာကိုကိုချီကိုရဲ့သဘောထားလေးကြားချင်ပါတယ်ဆိုတော့ကျွန်တော်အခုလို့ဟိုကြုံနေရတဲ့ခေတ်ကအထူးတရားလဲဆက်သွားလို့ပေါ့လေဒီအုပ်ချုပ်ရေးပိုင်းမှာဟိုစနေနှမျိုးနဲ့အုပ်ချုပ်ခံရတယ်လို့ဖြစ်နေတယ်ပေါ့လေအဲဆိုတော့ဒါမျိုးနိုင်ငံကြီးကဖြေရှောင်းပေါ်မျိုးမရအဓိကပွားကိုထောက်ပြပါတယ်ခြေခံဥပဒေအတားအဆီးဖြစ်နေလို့ဆိုပါတယ်ဆိုတော့ကျွန်တော်ဒီခြေခံဥပဒေရောဒါလို့အတားအဆီးဖြစ်နေတဲ့ခြေခံဥပဒေရောကျွန်တော်တို့ဘယ်လိုပုံစံနဲ့ဟိုကြောင်းနိုင်ရမလဲကိုကိုချီ
ဒီကတော့ဟိုပြည်ဆောင်ရှင်ကြီးကလေ တော့ကျွန်တော်တို့ဒီအချင်းချင်းကြားထဲမှာပေါ့ဒီမှာအဆိုးရရှိနေဒီတက်ပြီးကောင်းတော့မရှိနေအဲ့လိုပဲတိုင်းတိုင်းနဲ့ကင်ကောင်းတော့မရှိပါလေဒါတော့ဒါကဒီအရေးကြီးတော့အဲ့ဒီအရေးကြီးတဲ့ဒီအဆိုးအဆိုးပေါ်နေမှာဒါအဲ့ဒီအချင်းအဆိုးပေါ်ဒီကကြဆူးနေနေနေနေကြီးကပုံလို့ဘောတူချက်တစ်ခုရမယ်အဲ့လိုလည်းငယ်ရဲ့ပုံစံသဘောတူချက်တစ်ခုရပြီးတော့လို့ရှိရင်ကျွန်တော်တို့ဒီဖော်ပြပုံစံအရေးကြီးတဲ့ကြောင်းလေးကိုလုပ်ရတယ်။အဲ့ဒီကြောင်းလေးလည်းဖော်ပြပုံစံအရေးကြီးတဲ့အမည်ကျွန်တော်တို့ဒုံလေးတစ်ဖက်ကိုကျွန်တော်ဒီကြက်ပြန်ပြီးတော့ဟိုပြင်ကြောင်းလေးကိုပြသွားလို့နေရာချဖို့လိုပါတယ်။အဲ့တော့အဲ့ဒီအစီအစဉ်ရိုးကြီးစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံတော်အခြေကပုံပြီးတော့မြင်သက်ပါလေ။အခုကတည်းကခုလိုမျိုးတရားနဲ့တရားဆိုင်နေတယ်။အဲ့ဒီလိုဒီလူခွေတွေရောလည်းလက်မခံရလို့မြင်လို့လည်းကျဲမဒီအမောင်းတွေပေါ်နေတဲ့ပေါ်နေတဲ့ဆီရှိတယ်ဒီလိုကြည့်ချက်တွေလည်းဟိုဒီပြည်ကြောင်ဆောင်နေမှာအတားအဆီးနဲ့ဆောင်နေကြလို့ရှိမှာကျွန်တော်လည်းအချိန်နဲ့ပို့ပြီးတော့ဆိုးတော့ရရှိပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ကအမြဲတမ်းပြုဆောင်ရှိနေတယ်လို့လို့ပ
ါဟုတ်ကဲ့ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့နိုင်ငံရေးကျင်းပများကူညီဆက်ချောက်တဲ့အင်းကတော့ကဲ့တွေ့မှုဥပိုလ်ချင်းညီညာချင်းမှာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနဲ့တခြားပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်အားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ